ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တိမင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ
။မြန်မာညင်ချိုင်းရေးစင်တာဖြတ်သိမ်းလိုက်ပြီဆိုပေမဲ့လည်းအခုအစိုးရလက်ထက်မှာ EU ကမြန်မာညင်ချိုင်းရေးထောက်ကူပြုနိုင်ဖို့အတွက်ယူရိုငွေတန်း100ထောက်ပံ့သွားမယ်လို့သိရပါတယ်။အခုအစိုးရတစ်ကလည်း MPC ကချမှတ်ထားတဲ့လမ်းကြောင်းအတိုင်းရှေ့တိုးလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ခေါင်းဆောင်ကြီးညှိနှိုင်းလို့ပြည်လဲတယ်ဆိုပေမဲ့တကယ်ကြည့်ရှုစောင့်ရှောက်တင်တာကငယ်သားတွေရဲ့ဘဝရည်ရည်ပဲဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်များရဲ့လျှောက်ငယ်သားအောက်ခြေတပ်သားများနဲ့မိသားစုများဟာအလွန်ဆင်းရဲကြက်တီးကြတာကိုကျွန်တော်လက်တွေ့မြင်မှုပါတယ်။ဘိန်းဘီရင်လို့နာမည်ကျော်ကြားတဲ့ချမ်းသာတဲ့သဘုံကြီးဖြစ်တဲ့ဥခွန်စာရဲ့ MTA လို့ခေါ်တဲ့ဘုံတိုင်းအာမီလက်နက်ကိုင်အဖွဲ့ဆိုတာတောင်မှအောက်ခြေတပ်သားအစ်စ်နေဟာရိတ်ခါနှက်မှအောင်မစားရဘူးဆိုတာကျွန်တော်တွေ့ခဲ့မှုပါတယ်။ဥခွန်စာကြီးလက်နက်ချတဲ့အခါကျွန်တော်ဟာဒုတန်ရင်မှုဘဝနဲ့ဥခွန်စာရဲ့ဌာနချုပ်ဟိုမင်းကိုရောက်ခဲ့မှုပါတယ်။ဘလုံးကွင်းကြီးထဲမှာ MDA တပ်သားတွေအားလုံးတန်းစီလက်နက်တွေဖြုတ်သိမ်းပြီးကိုယ့်ရကိုယ့်ရွာကိုပြန်လွတ်လိုက်တာပါ။သူတို့ကိုဘာပေးလိုက်သလဲဆိုတော့အလင်းဝင်အသီးမှတ်ပြုတ်လက်မှတ်ဆိုတာထုတ်ပေးလိုက်ပါတယ်။နောက်လမ်းစစ်ငွေအနည်းငယ်ထုတ်ပေးလိုက်ပါတယ်။ဒါပါပဲ။အဲ့လိုအိမ်အပြန်အလွတ်ခံလိုက်ရတဲ့လက်နက်ကိုင်တပ်သားတွေဟာကျွန်တော်တို့စစ်ကြောင်းတွေဂျားတွေကနေဖြတ်ပြီးသူတို့ရွာတွေမြို့တွေကိုပြန်ကြတာပေါ့လေ။အင်အားထောင်ချီပြီးရှိပါတယ်။သူတို့ထမင်းစားလို့ကျွန်တော်တို့စစ်ကြောင်းတွေမှာဝင်ပြီးထမင်းစားကြပါတယ်။ဒါအပြင်သူတို့ဝယ်လာတဲ့ယူနီဖောင်းတွေကိုလည်းချွတ်ရောင်းပါတယ်။ယူနီဖောင်းအသားကကျွန်တော်တို့တပ်ကထုတ်ပေးတဲ့ယူနီဖောင်းအစားရဲ့အသားထက်ပိုကောင်းတော့ကျွန်တော်တို့လည်းဝယ်ဝတ်ကြ။ကျွန်တော်တောင်မှအကြမ်းဝတ်ဖို့တစုံသူတို့စီကနေဝယ်လိုက်ပါသေးတယ်။ဒါအပြင်အမေရိကန်ကပတ်တို့တိုင်ဂျိုတို့မှန်ပြောင်းတို့ဒန်လိုက်အိမ်မြောင်းဒါ M16G8 စသဖြင့်စစ်အသုံးဆောင်ပစ္စည်းတွေကိုကျွန်တော်တို့စစ်ကြောင်းကရဲဘော်တွေစီကိုလက်နက်ကင်အလင်းဝင်တပ်သားတွေဟာဈေးချိုချိုနဲ့ရောင်းပြီးရတဲ့ငွေနဲ့လမ်းစည်းလုပ်ပြီးပြန်ကြတာတွေ့ရတယ်။တချို့လဲကြည့်ရတာရုံးဖွဲ့မှာတာဝန်ကြရတဲ့တင်လက်နှိပ်ဆက်တွေပါတွေကြောပုတ်တွေထည့်ယူလာပြီးတော့တွေ့တဲ့နေရာမှာရောင်းချတာမြင်ခဲ့ရပါတယ်။ဒီရဲဘော်လေးတွေအင်မတန်စည်ရင်နားမကြတာကိုတွေ့ရပါတယ်။ဒီလက်နက်ကင်အလင်းဝင်တပ်သားတွေဟာသူတို့ရွာကိုပြန်ရောက်သွားရင်ဘာလုပ်စားကြမလဲ။ဘာနဲ့အသက်မွေးဝမ်းကြောင်းလုပ်ကြမှာလဲဆိုပြီးတွေးမိတယ်။ကျွန်တော်တွေးလို့မဆုံးခင်ပါပဲ။အလင်းဝင်လက်နက်ကင်များကိုပြန်လဲစူးစီးဆွတ်ခေါ်သွားတဲ့ရွှေစစ်အဖွဲ့တို့ဟလာ MDA ဥက္ကဋ္ဌရဲ့အလင်းဝင်အဖွဲ့ကနေခွတ်ထက်ပြီးတော့အဖွဲ့တစ်တည်းပေါ်လာတဲ့ RCS SSA စသဖြင့်ပေါ့လေဒီအဖွဲ့တွေကအခုထိရှမ်းပြည်မှာလှုပ်ရှားလျက်ရှိတာကိုတွေ့ရမှာဖြစ်ပါတယ်မန်တော်သူတို့ကအလင်းဝင်မိသားတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေပဲဖြစ်ပါတယ်ကျွန်တော်ဆိုလိုတာကတော့အခုလိုညီညာရေးရလို့ဥပဒေဘောင်တွင်ရောက်လာမဲ့အောက်ခြေရဲဘော်များရဲ့အစားဝတ်နေရေးကိုပြေလည်အောင်မလုပ်ပေးနိုင်ရင်လက်နက်ကင်လမ်းစဉ်ကိုပြန်ရောက်သွားဖို့အင်မတန်လွယ်ကူတယ်ဆိုတာကိုသတိမူစေချင်ပါတယ်။ EU နဲ့နိုင်ငံတကာကပေးမဲ့အထောက်အပံ့ယူရိုငွေတန်းတရာကို MBC ကဝန်ထမ်းတွေအသုံးစရိတ်နဲ့တင်ကုန်သွားတာမျိုးမဖြစ်သင့်ပါဘူး။တိုင်းရင်းသားလက်နက်ကင်အောက်ခြေရဲဘော်တွေဥပဒေဘောင်တွင်ရောက်လာတဲ့အိမ်နဲ့ရာနဲ့ရေနဲ့မီးနဲ့လှုပ်ရှားအရင်အနည်းလေယာကျွမ်းနွားထွန်ထဲစသဖြင့်ပေါ့လေမာတီပေးတဲ့နေရာမှာသုံးသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါမှသူတို့ပြန်ပြီးတော့တောက်ခိုကျင်တဲ့စိတ်ပျောက်သွားအောင်ကူညီပေးဖို့လိုပါတယ်။သူတို့မိသားစုလိုက်အေးချမ်းစွာနေထိုင်နိုင်ဖို့ညီချင်းမျိုးသစ်တွေရွာသစ်တွေတည်ထောင်ပေးသင့်တယ်။ကုန်မြင့်လျာပေါ်ပေးတာတို့ရင်မီးပြည့်စုံအောင်လုပ်ပေးတာတို့အဲ့ဒီပြင်ပအထောက်ပံ့တွေကိုဒါမကနိုင်ငံတော်အစိုးရရဲ့ဘတ်ဂျက်အပြင်ပြည်တွင်းအလူရှင်ကြီးငယ်ထက်ဝင်ငွေများစုပေါင်းအသုံးပြုပြီးတည်ထောင်ပံ့ပိုးပေးခြင်းဟာရည်ရှိမှာလက်နက်ကင်များပပျောက်သွားတဲ့အထိမျှော်မှန်းနိုင်မှာပါ။အခုဆိုရင်အပြည့်ထားတဲ့ KNU အဖွဲ့အစည်းရဲဘော်တွေတောင်းမှအရှာလန်သစ်ကြီးမှာခိတ်တွေဖွင့်ပြီးအကောက်တွေကောက်ရတဲ့ဝင်ငွေနဲ့ရပ်တည်နေကြတာကိုလက်တွေ့မြင်ရမှာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေရဲ့အောက်ခြေတပ်သားအစ်စ်နေပြန်ပြီးလက်နက်ကိုင်ချင်းစိတ်ရောပါသွားလေဟောင်းနိုင်ငံခြားအထောက်ပံ့ယူရိုငွေတန်းတရာကိုကြိုးရှိစွာသုံးစွဲသင့်တယ်လို့မြင်ပါတယ်။လူလူနှမ်းလိုက်နိုင်ဆိုတာတော့ရှိတာပေါ့လေ။အဖြည်းဖြည်းချင်းတိဆောက်ယူရမှာပေါ့။သူတို့ကိုတိုးတိမ်ထူထောင်ပေးတာ၊သာသင်ကျောင်းတွေဆောက်ပေးပြီးတော့သူတို့ရဲ့သားသမီးတွေကိုပညာသင်ကြားပေးတာလေယာကန်တာမှုပဲနဲ့လက်မှုလုပ်ငန်းစက်မှုလုပ်ငန်းအသေးစားလေးတွေဖန်တီးပေးတာဒါဒီလုပ်ပေးရမှာပေါ့ KNU ကထွက်ပြီးရန်ကုန်မှာကားဝက်ရှော့ထောင်ထားတဲ့ Formula 1ဆိုတဲ့အောင်မြင်နေတဲ့ဆက်ပြင်ဆရာတဦးကိုကျွန်တော်ဝက်ရှော့မှာတွေ့ဦးပါတယ်သူကအရင်ထိုင်းနိုင်ငံမှာလဲကားဝက်ရှော့ပြင်ဘူးတယ်လို့ပြောပါတယ်ခုတော့တော်လေးစီဝါရေးခြောင်လှယ်နေရာတွေ့ရပြီးအဲ့ဒီလက်နက်ကင်နေမြေဘက်ကိုပြန်သွားအောင်မလားလို့မေးကြည့်တော့စိတ်တော်မကူးတော့ဘူးလို့ပြောပါတယ်သူကားပြင်တာစိတ်ချလို့ကျွန်တော်လည်းရန်ကုန်အောက်တိုင်းအဲ့ဒီရှစ်မိုင်လမ်းဆောင်က Formula 1 Workshop မှာကားရဲ့ကြက်ခိုင်ကိုအမြဲတမ်းစစ်ဆေးနေလို့ဖောက်တယ်လို့ဖြစ်နေပါပြီ။အဲ့ဒီကရင်ကြီးလိုပဲကြံတဲ့တိုင်းရင်းသားလက်နက်ကင်တွေကိုတစ်ပိုင်းတစ်နိုင်မတီရင်းနှီးပေးဖို့လိုပါတယ်။ဒီကရင်ကြီးကတော့သူ့ဟာသူထိုင်းမှာ Workshop ပညာသင်လာလို့တော်သေးတာပေါ့လေ။ မတက်တဲ့သူတွေကိုသူတို့ဝါသနာပါရတွေကိုမြေတောင်မြောက်ပေးဖို့အတွက် MPC ကငွေ3သိန်းနဲ့အခုတော့ကျွန်တော်ကြားသလောက်ငင်းချိုင်းရေးကိစ္စလုပ်မဲ့နိုင်ငံခြားကလာတဲ့သူတွေကသားသားတွေအများကြီးရပြီသူတို့ကိုမိုးကျရွှေကိုလို့ခေါ်ကြတယ်လို့ပြောပါတယ်လက်ဖြားရွှေသိနေလို့ပေါ့လေသူတို့နဲ့ပူပေါင်းလုပ်ကိုင်တဲ့မြန်မာတွေကိုတော့မိုးကျငွေကိုလို့ခေါ်ပါတဲ့လက်ဖြားငွေသိလို့ဒါကြောင့်လဲအခု EU ကပေးမဲ့ယူရိုငွေသန်းတွေဟာအမှန်တကယ်လက်အောက်အောက်ခြေအဆင့်လက်နက်ကင်တတားများအလင်းဝင်လာရင်ဘဝအမှကန်ကျက်အတွက်မတီထူထောင်ပေးရမှာသုံးတင့်တယ်လို့ကြံပြုတ်လိုက်ပါရစေဗျာတို့ရေ
ကျွန်တော်ဥလဆွေပါ